မြန်မာနိုင်ငံခြေဆိုင်အရှိတီမောတန်ယုံယာယီတာဝန်ခံကိုနှင်ထုတ်ခဲ့တဲ့စစ်ကောင်စီရဲ့လုပ်ရဟာတရားဝင်မှုမရှိကြောင်းအမျိုးသားညီညွတ်ရေးအစိုးရ NUG ကတုံ့ပြန်လိုက်ပါတယ်။အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီအနေနဲ့တိုင်းပြည်ရဲ့တန်တမာရေးနဲ့နိုင်ငံတကာဆက်ဆံရေးကိစ္စတွေမှာဆုံးဖြတ်ခွင့်မရှိကြောင်း NUG ကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အကြမ်းဖက်လို့ရတဲ့နဲ့ဆက်နွယ်နေတယ်လို့စစ်ကောင်စီကစွပ်စွဲထားတဲ့ NUG တာဝန်ရှိသူတွေနဲ့အရှိတီမောအစိုးရတာဝန်ရှိသူတွေရဲ့မကြသေးခင်ကဆက်ဆံရေးတွေကိုအကြောင်းပြပြီးအရှိတီမောတန်တမာကိုစစ်ကောင်စီကစက်တင်ဘာလ၁ရက်နေ့နောက်ဆုံးထားတိုင်းပြည်ကနေထွက်ဖို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအကြောင်းကြားခဲ့တာဖြစ်ပါတယ်။ NUG နဲ့ထိတွေ့ဆက်ဆံတာဟာနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စေတဲ့လုပ်ရအဖြစ်နဲ့လဲစစ်ကောင်စီရဲ့နိုင်ငံသားရေးဌာနကြေညာချက်မှာဖော်ပြခဲ့ပါတယ်။အရှိတီမောအစိုးရကတော့တန်တမာကိုနှင်ထုတ်တဲ့စစ်ကောင်စီရဲ့လုပ်ရကိုရှုတ်ချလိုက်ပြီးဒီမိုကရေစီပြန်လည်ပေါ်ထွန်းရေးကျူးပတ်မှုတွေကိုအားပေးထောက်ခံဖို့အရေးကြီးကြောင်းနဲ့မြန်မာပြည်သူတွေနဲ့အတူဆက်လက်ရည်တည်မယ်အကြောင်းတုံ့ပြန်ခဲ့ပါတယ်။ဒီလာဇန်မှာပဲအရှိတီမောအစိုးရအဖွဲ့ကျန်းသစ္စာကျင့်ဆိုတဲ့အခမ်းအနားတက်ရောက်ဖို့NUG နိုင်ငံသားဝင်ကြီးဒေါ်စင်မအောင်ကိုတရားဝင်ဖိတ်ကြားခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်ထဲမှာလည်း NUG လူအခွင့်အရေးဝင်ကြီးဦးအောင်မျိုးမင်းကိုလူအခွင့်အရေးသင်တန်းဖွင့်လှစ်ဖို့အတွက်ဖိတ်ခေါ်ပြီးအရှိတီမောတမရကိုတိုင်ကလက်ခံတွေ့ဆုံနေပါတယ်။ NUG ရဲ့ထုတ်ပြန်ချက်မှာတော့အရှိတီမောအစိုးရရဲ့ဒီမိုကရေစီရေးတရားဝင်စိုးမိုးရေးနဲ့လူကုန်တိုက်ခါအတွက်တန်ဖိုးထားတဲ့ရည်တည်ချက်ကိုကျေးဇူးတင်ကြောင်းဖော်ပြထားပါတယ်ရှင်။